တူရကီရစိုးရအာဏာရပြီးတဲ့နောက်ပိုင်းမှာလွတ်လပ်စွာဆန္ဒထုတ်ဖော်နိုင်ခွင့်ကိုပိတ်ပင်ဖို့ရက်စက်ကြမ်းကြုတ်တဲ့နှီးလန်းတွေကိုအသုံးပြုနေတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကတောက်ကြားနေမှာပြောဆိုခဲ့ပါတယ်။နိုင်ငံတွင်းမှာဖမ်းဆီးထားသူတွေကိုသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေအတိုင်းဆောင်ရွက်ပြီးလွှတ်ပေးဖို့ကိုလည်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ဇူလိုင်လတ ားပေးတာနဲ့ရေရှည်မတည်ငြိမ်မှုကိုဖြစ်စေနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။တူရကီအစိုးရနဲ့ပူးပေါင်းပြီးတူရကီနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့နဲ့နိုင်ငံတွင်းဥပဒေရေးရာမှာပိုကောင်းအောင်လုပ်နိုင်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့လည်းပြောဆိုခဲ့ပါတယ်။အာနာသိန်းလုံရက်တွေမှာပါဝင်ခဲ့တယ်လို့ဆွတ်ဆွဲပြီးသတင်းတော်တွေနဲ့ပညာရေးစစ်ဘက်အရက်ဖက်အစိုးရဝန်ထမ်းတွေကိုနှိမ်နင်းဖို့တူရကီသမ္မတရစ်ဆက်တရေအာရိုဝန်ကဆောင်ရွက်ခဲ့ပါတယ်။အစိုးရတပ်တွေကအာနာသိန်းမှုကိုပိတ်ဆို့ပြီးတဲ့နောက်မှာလူတသိန်းကျော်အလုပ်ပြုတ်ခဲ့ပါတယ်စစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့အတိုက်ခံနိုင်ငံရေးသမားတွေအပါအဝင်တခြားလူ3000ခွဲကိုလည်းအာဏာသိမ်းမှုစီစဉ်သူတွေနဲ့ထိတ်တန့်ရင်ဆိုင်တွေ့ခဲ့တယ်ဆိုတဲ့သံတမန်နဲ့ဖန်ဆီးခဲ့ပါတယ်